မမန္တလေးတိုင်းငစုံမြို့နယ်တဲကငမရဲစခန်းကိုကောက်ဝေးတပ်ဖွဲ့တွေကသိမ်းပိုက်ခဲ့တဲ့သတင်းတင်ပြချင်ပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကတိုက်ခိုက်တယ်လို့သိရပါတယ်တောင်သာမြို့မှာလည်းစစ်တပ်နဲ့ကောက်ဝေးတပ်ဖွဲ့တွေထိတွေ့မှုတွေဆက်ပြီးရှိနေပါတယ်မြင်းတိုင်ခေတ်တဲကစီရေးအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုကိုသားညူကပြောပြမှာပ
ါဒေသခံကောက်ဝေးအဖွဲ့တွေပူးပေါင်းပြီးတော့မြင်းကြံခရိုင်ထူးစစ်စင်အနေနဲ့စစ်ကောင်စီတက်ဆွဲထားတဲ့နေရာတွေကိုဆက်ပြီးတော့တိုက်ခိုက်မှုတွေဖြစ်နေတာပါဩဂတ်စ်လ19ရက်နေ့မနေ့ပိုင်းတုန်းကမြင်းကြံကရိုင်ငဇွန်မြို့နယ်နဲ့20တမိုင်ကွာငမ်းမြကြီးရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာတွေရှိခဲ့ပေမဲ့စခန်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့ငဇွန်ဒေသခံတူကပြောပါတယ
်မြန်မာဖက်ကလည်းမြန်မာလည်းမြန်မာစခန်းဒီနေ့ဒီတော့ကနေစပြီးတော့မှစခန်းသိမ်းတာပေါ့လေအကုန်သိမ်းပြီးတော့မှမိတာစခန်းမိတာရှိတယ်လေတန်းတစ်ခုပထမဆုံးသိမ်းလိုက်နိုင်လာပဲဒီကြောင်းတိုက်ခိုက်မှုလုပ်သွားတယ်ဆိုတော့အဲ့ဒါဟိုဟာမှာယူရတဲ့အခုဒီကောင်ဒီအခုရေစကန်ပေါ်လုံးရေစကန်နိုင်ငံဒီနေ့လာဝယ်ပြီးတာဒီနေ့တော့ဒီနေ့ကိုဒီလာဝယ်တာဒီနေ့ကိုလေးလုံးသမီးအကြီးထားတာပေါ့လေ
ငဇွန်မြို့နယ်ထဲမှာငဇွန်မြို့သားငမ်းမြဆိုတဲ့ရေစကန်သုံးခုရှိပြီးတော့အခုကာကွယ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ငမ်းမြရေစကန်ဟာငဇွန်နဲ့မြောင်မြို့နယ်အစပ်မှာရှိတဲ့ရေစကန်ဖြစ်ပါတယ်စကန်သိန်းတိုက်ပွဲအတွက်မှာစစ်သုံးမှန်းတွေဖမ်းမိခဲ့တယ်လို့လက်နက်တွေနဲ့တင်းစီရမိတယ်လို့ကာကွယ်တပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲဖြစ်တာကြောင့်မလို့ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်ကြရပါတယ်။စကန်ကိုသိမ်းပိုက်ပြီးတော့ကာကွယ်တပ်ဖွဲ့တွေပြန်လည်ဆုတ်ခွာသွားချိန်မှာတော့မြင်းကြံဘက်ကနေပြီးတော့စစ်ကောင်စီတပ်နဲ့စစ်ကောင်စီထောက်ခံတဲ့ပြူစောတိတွေစစ်ကူလာရောက်ပြီးအခုခါမှာရွာထဲမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်ခဲ့တဲ့တောင်သာမြို့နယ်ထဲမှာလည်းစစ်ကောင်စီတပ်နဲ့ကာကွယ်တပ်ဖွဲ့တွေထိတွေ့ပစ်ခတ်တာတွေဆက်ရှိနေပါတယ်။ဩဂတ်လ19ရက်နေ့မှာစစ်ကောင်စီတပ်ဆုတ်ခွာသွားတဲ့ဂိတ်ကိုဖျက်ဆီးဖို့တွားရောက်ချိန်မှာစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေထိတွေ့ပစ်ခတ်မှုဖြစ်ကြတယ်လို့မြင်းကြံခရိုင်တရင်အမှတ်3တရင်တာဝန်ရှိသူကပြောပါတယ
်။နောက်ဆောင်ရွာမှာအရင်တော့ကဟိုဆက်ကဆက်ကထိချထားရှိတယ်ဗျာ။ဆက်ကဆက်ကနေပြီးအဲ့ဂိတ်ကိုသူတို့ကပြန်ဆုတ်သွားတာချထားတဲ့အဲ့ဂိတ်ကိုကျွန်တော်တို့ကနေပြီးတော့ဘယ်လိုပြောရမလဲတွားဖျက်ဆီးတာပေါ့မိသားရှုတာပေါ့ဗျာ။ကျွန်တော်တို့အပြာမှာအဲ့မှာကျွန်တော်တို့စကြံအဲ့စကြံချောင်းနာရောက်တော့အဲ့စကြံရွာအဲတောင်ပနားလေးမှာကျွန်တော်တို့အဲဟိုကင်းပတ်တဲ့ဟိုဆာကဆာဟိုဆိုင်ကနေကင်းပတ်တဲ့ပကင်းနဲ့ကျွန်တော်တို့ ਨੇ တွေ့ရအဲမှာတွေ့ပြီးတော့ကျွန်တော်တို့တိုက်ပွဲဖြစ်တာပြေးသွားပြေးသွားပြီးတော့အဲမှာသူတို့ခြေရနေပြီးတော့ခဲရန်ခဲရန်ဟိုကြီးရဲလက်ပစ်ပုံးရဲပစံရဲဖုံးရဲနောက်ကျ icon ရဲအဲ့ဒါရောင်ပြုတ်ကြခဲ့တယ်ပေါ့ဗျာ
ဩဂတ်လ16ရက်ကလည်းမြင်းကြံတဲ့တောင်သာဆက်မှာရှိပြီးတော့စစ်ကောင်စီဝန်ထမ်းတွေပြောင်းရွှေ့ခုလုံနေတဲ့မြင်းကြံတမ်မတိစစ်အုပ်ကိုကာကွယ်တပ်ဖွဲ့တွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ပါတယ်။မြင်းကြံခရိုင်တဲမြင်းကြံမျိုးကလွဲပြီးတော့နထိုးကြီးတောင်သာငဇွန်စတဲ့မြို့နယ်တွေမှာကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားစီးတင်းမာနေတယ်လို့စစ်ကောင်စီဘက်ကလည်းနေ့စဉ်ဆိုသလိုပဲလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ဒေသခံဖွဲ့တွေကပြောပါတယ်။တိုက်ပွဲတွေပြင်းထန်လာတဲ့အတွက်မြို့နယ်ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြပြီးတော့မြင်းကြံနထိုးကြီးတောင်သာမြို့နယ်တွေမှာစစ်ကောင်စီရဲ့အစိုးရယနေ့အားတွေရပ်တန့်နေပါတယ်။ဒါ့အပြင်တိုက်ပွဲဖြစ်တာမရှိသေးတဲ့မြင်းကြံမြို့ပေါ်မှာလည်းစစ်ကောင်စီတပ်ဖက်ကခံစစ်တွေပြင်ဆင်ထားသလိုညောင်ဦးနဲ့ကျောက်ပလောင်ဘက်ကနေပြီးတော့အင်အားဖြစ်တင်းမှုတွေလည်းလှုပ်ဆောင်ထားတယ်လို့သိရပါပါတယ်ခင်ဗျာ။